ဒီမိုကရေစီရေးဆင်သက်မပြတ်လှုပ်ရှားမှုအဖွဲ့ကောင်းဆောင်ကိုထင်ကျော်ကိုတင်ငန်းညို့မြို့နယ်တရားရုံးမှာတရားစွဲဆိုထားတဲ့နိုင်ငံတော်အကြီးညိုပြတ်စင်မှုပုံမှန်905ခါခွေးနဲ့ဒီနေ့ပထမဆုံးအကြိမ်ရုံးထုတ်စစ်ဆေးခဲ့တာပါပြီးခဲ့တဲ့ဧပြီလ20ရက်နေ့ကတင်ငန်းညို့မြို့နယ်စံပြသေးရှင်မှာပြည်ထောင်စုအစိုးရနှုတ်ထွက်ပေးဖို့အတွက်လက်ကမ်းစာဆောင်တွေဝေပြီးဆန္ဒပြခဲ့တာကြောင့်တင်ငန်းညို့မြို့နယ်ရေစကန်မှုကပုံမှန်905ခါခွေးနဲ့တရားစွဲဆိုထားတာဖြစ်ပါတယ်ပုံမှန်905ခါခွေးနဲ့တရားစွဲဆိုခံထားရပေမဲ့ဒီမိုကရေစီရေးဆင်သက်မပြတ်လှုပ်ရှားမှုအဖွဲ့အနေနဲ့ပြည်ထောင်စုအစိုးရနှုတ်ထွက်ပေးဖို့ဆက်လက်တောင်းဆိုသွားမှာဖြစ်ကြောင်းတင်ငန်းညို့မြို့နယ်တရားရုံးကြီးကိုဒီနေ့မနက်ကရောက်ရှိလာချိန်မှာကိုထင်ကျော်ကIFA ကိုပြောပါတယ
်ကျွန်တော်တို့ကတော့ဗျာဒီမိုကရေစီစနစ်နဲ့ညီဒီမိုကရေစီကျင့်သုံးတိုင်းကျွန်တော်ကျင့်သုံးသွားမှာဖြစ်ပါတယ်ကျွန်တော်တို့လက်မခံတဲ့ဒီပြည်တော်စုဆိုးရွားကိုလွတ်တော်နဲ့ပြန်ရုပ်သိမ်းသွားတဲ့ဒီဆက်လက်ဆောင်ရွက်သွားမှာဖြစ်ပါတယ်ဒီကတော့ဗျာဒီကနေ့မြန်မာနိုင်ငံမှာပြည်သူတွေအစိုးရကြက်တန်းမှုအမြင့်ဆုံးအခြေအနေရောက်နေတယ်ဒီကိစ္စကိုပြည်သူတွေကပြည်သူဝန်ထမ်းတွေရောတာဝန်ယူမှုတာဝန်ခံမှုမရှိတဲ့ပြည်တော်စုဆိုးရွားကိုဒီကနေ့အမြန်ဆုံးနှုတ်ထွက်ပေးပါလို့ဒါခေါင်းစိတ်ကရှိရှိနဲ့ကျွန်တော်တောင်းဆိုပါတယ်ဗျာ
ဒီမှာတော့ကျွန်တော်ပြည်သူပြည်တော်စုဆိုးရွားလောကီလောကီ
ကိုထင်ကျော်ကိုပြည်တော်စုအစိုးရနှုတ်ထွက်ပေးရေးဆန္ဒပြတောင်းဆိုမှုနဲ့တောင်ကလာပမြို့နယ်တောင်တကုံမြို့နယ်တင်ငန်းညွတ်မြို့နယ်နဲ့မြောက်ကလာပမြို့နယ်တွေအပါအဝင်မြို့နယ်ပေါင်း11မြို့နယ်မှာပုံမှန်905ခါခွေနဲ့တရားစွဲဆိုထားပါတယ်တင်ငန်းညွတ်မြို့နယ်တရားရုံးချင်းကိုလာရောက်အားပေးခဲ့တဲ့ကိုစောထွန်းကဒီနေ့ရုံးချင်းနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်လက်ရှိအစိုးရဟာကျွန်တော်တို့ပြည်သူတွေနေရာကိစ္စတွေဆင်းရဲနှောင်းပါမှုပပျောက်ရေးတွေကိုတကယ်အကောင့်တဲ့ဖုံးနိုင်တဲ့အနေအထားမျိုးမရှိသေးဘူးဒီလိုပြဿနာမျိုးကိုဖြေရှင်းပေးတဲ့ခေါင်းဆောင်အကြီးအကဲတယောက်ကိုကျွန်တော်တို့လိုလားတယ်အဲ့တော့ကျွန်တော်တို့ကဘယ်အစိုးရပဲတက်တဲ့ဘသူပဲတက်တဲ့ကျွန်တော်တို့ပြည်သူတွေရာကျင်းနေကိုလုံးမှာကိုစားမှာဒီပြည်သူတွေကိုတကယ်ဒုက္ခရောက်လို့တကယ်ကူညီမဲ့တမနာမျိုးကိုကျွန်တော်တို့ကထောက်ခံ
တင်ငန်းညို့မြို့နယ်မှာတရားစွဲဆိုထားတဲ့အမှုကိုလာမယ့်ဇွန်လ3ရက်နေ့မှာထပ်မံစစ်ဆေးဖို့ချိန်ဆခဲ့ပါတယ်။ဒီနေ့မှာပဲအစိုးရကလျှက်စစ်မီတာကားတွေတွန်းမြင့်ကောက်ခံခဲ့တဲ့အတွက်ပြီးခဲ့တဲ့မတ်လ23ရက်နေ့ကစန္ဒပြခဲ့တဲ့လေသမားရေးဆောင်ရွက်သူဦးဝင်းချုံနဲ့ရန်ကုန်ပြည်သူ့အကျိုးဆောင်ကွန်ရက်အဖွဲ့ဝင်ကိုဝေလူတို့ကိုတရားမဝင်စီတန်းလှည့်လည်ခြင်းဆိုင်ရာပုံမှန်ဆက်ရှင်နဲ့ကြောက်တရားမြုံနယ်တရားရုံးမှာ3ချိန်မြောက်ရုံးထုတ်စစ်ဆေးခဲ့ပါတယ်။ဒီနေ့တရားရုံးချင်းကိုရုံးထုတ်လာစဉ်မှာကိုဝေလူက RFA ကိုအခုလိုပြောပါတယ
်ဒီနေ့တော့တရားသူကြီးအနေနဲ့ပေါ့နော်ကျွန်တော်တို့ဒီအမှုစစ်ချက်ကိုစပြီးတော့အမှုဆွဲဆိုတဲ့အကြောင်းကိုပြောလာတယ်ထူးခြားမှုကဘာလဲဆိုတော့ကျွန်တော်တို့အခုအမှုဆွဲဆိုလိုက်တဲ့အမှုဖြစ်စဉ်မှာတရားလူအဖြစ်ဆောင်ရွက်တဲ့ရဲအုပ်တပ်ဝေပေါ့သူကယနေ့အချိန်ထိရုံးချင်းတစ်ချိန်မှရောက်မလာဘူးတရားရုံးကနေအမှုဆွဲဆိုလိုက်ပါပြီဆွဲချက်တင်လိုက်ပါပြီဆိုတော့အမှုမှာအဓိကကြတဲ့တရားလူမရှိဘဲနဲ့အမှုဆွဲဆိုခံရတဲ့အမှုဆွဲချက်အတင်ခံရတဲ့အမှုတမှုဖြစ်လျက်လို့ပဲကျွန်တော်တို့အဓိကပြောချင်တယ
်ပုံမှန်ဆက်ရှင်နဲ့တရားစွဲဆိုထားတဲ့ဦးဝင်းချုံနဲ့ကိုဝေလူတို့အမှုကိုလာမယ့်မေလ28ရက်နေ့မှာထပ်မံစစ်ဆေးဖို့ချိန်ဆလိုက်တယ်လို့သိရပါတယ်ပြီးခဲ့တဲ့မေလ6ရက်နေ့ကလည်းဦးဝင်းချုံကိုအမှုရုံးချိန်မှာတန်းချေချင်းခတ်ပြီးစစ်ဆေးတာကိုကန့်ကွက်တဲ့အနေနဲ့တရားရုံးရှိမှလာရောက်ကြည့်ရှုသူကိုဦးကခြေချင်းတွေဝတ်ပြီးကန့်ကွက်ဆန္ဒပြခဲ့ကြပါတယ်ခင်ဗျာ